ရောင်းတက္ကသိုလ်နှစ်တရာပြည့်အခမ်းအနားကိုစီစီကားကားကျင်းပဖို့တနှစ်လောက်အချိန်ယူခဲ့ပေမယ့်ကိုဗစ်ကရောဂါကူးစက်မှုအနေရဲ့ကြောင့်အကန့်အသတ်နဲ့သာကျင်းပရရတဲ့အခြေအနေကိုတင်ပြပေးမှာပါကျွန်တော်ကတော့စောထပ်ပါထောင်ကိုဟန်၂၀ဒီဇင်ဘာ၁ရက်မှာဖွင့်လှစ်ခဲ့တဲ့ရောင်းတက္ကသိုလ်ဟာအခုဆိုရင်နှစ်ပေါင်း၁၀၀ပြည့်သွားပါပြီရောင်းတက္ကသိုလ်ရှားပြည့်အခမ်းအနားတွေအတွက်၂၀၁ တွေအကြောင်းမျှော်လင့်ထားတဲ့လောက်စီစီကားကားမကျင်းပါနိုင်ခဲ့ပါဘူး။ရန်ကုန်တက္ကသိုလ်ဟာတစ်ချိန်ကအာရှမှာပါပညာရေးအရာထင်ရှားခဲ့သလိုဗြိတိရှ်ကိုလိုနီလက်အောက်ကလွတ်လပ်ရေးကျူးပမှုကနေလွတ်လပ်ရေးရပြီးနောက်ပိုင်းမြန်မာနိုင်ငံမှာအုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်တွေကိုစန့်ကျင်လှုပ်ရှားခဲ့တဲ့တမိုင်းအစဉ်လာတွေလည်းရှိခဲ့ပူပါတယ်။ရန်ကုန်တက္ကသိုလ်တည်ထောင်စကတည်းကဖိနှိပ်မှုတွေကိုစန့်ကျင်တဲ့အကြောင်းသားလှုပ်ရှားမှုတွေနဲ့စတင်ခဲ့ရလို့တက္ကသိုလ်ရာပြည့်သဘင်ကျင်းပရေးဦးစီးကော်မတီရဲ့ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကဒီဇင်ဘာ1ရက်သူ့ရဲ့မိန့်ခွန်းမှာပြောခဲ့ရပါမြန်မာနိုင်ငံရဲ့ပထမဆုံးတက္ကသိုလ်ဖြစ်သလိုအရှိန်အဟွာကြီးမားပြီးတမားရဲ့တောင်းဆိုမှုတွေနဲ့ပညာရေးနိုင်ငံရေးလွတ်လပ်ရေးဒီကျိုးပမ်းမှုတွေရဲ့စုံမှတ်ဖြစ်ခဲ့တယ်လို့အတိုင်ပင်ခံကအခုလိုမိန့်ကြားခဲ့ရပါ
ကိုလိုနီနယ်ချက်အစိုးရဟာ1920ပြည့်နှစ်ဒီဇင်ဘာလ1ရက်နေ့ရန်ကုန်တက္ကသိုလ်ကိုတည်ထောင်ပေးခဲ့ပါတယ်။ဒါပေမဲ့ကိုလိုနီအစိုးရကအတည်ပြုပြဋ္ဌာန်းခဲ့တဲ့ရန်ကုန်တက္ကသိုလ်အဲ့ဥပဒေဟာတိုင်းရင်းသားပြည်သူများစုကိုတက္ကသိုလ်ပညာဆက်လက်သင်ယူခွင့်မရအောင်ကန့်သတ်ချုပ်ချယ်ထားတဲ့သို့ဖြစ်ထားကြောင်းတက္ကသိုလ်ကျောင်းသားကြီးများနဲ့မြို့ချပြည်သူများဟာတပိတ်တိုက်ပွဲဝင်ခဲ့ကြပါတယ်။တက္ကသိုလ်ကျောင်းသားကြီးများနဲ့တိုင်းရင်းသားပြည်သူတရလုံးရဲ့ပြင်းထန်တဲ့အမျိုးသားရေးစိတ်ဓာတ်ကြောင့်နောက်ဆုံးမှာတော့တက္ကသိုလ်ရဲ့ဥပဒေကိုပြင်ဆင်ပေးခဲ့ရပါတယ်။ဒါကြောင့်ရန်ကုန်တက္ကသိုလ်ဟာမြန်မာအမျိုးသားကြိုးပမ်းမှုတမိုင်းမှာတာထရစ်ကောင်းခဲ့ပြီးရန်ကုန်တက္ကသိုလ်သပိတ်တိုက်ပွဲကြောင့်ပြည်တော်စုတိုင်းရင်းသားအားလုံးမြန်မာလွတ်လပ်ရေးအတွက်တိုက်ပွဲဝင်လူစိတ်တွေနှိုးကြလာခဲ့ပါတယ
်။စကဝိုင်းဆွေးနွေးပွဲသုတေသနစာရန်ဖတ်ပွဲနီနိုဖလေပွဲအားကစားပြိုင်ပွဲပကြီးပြပွဲတိုင်းသားစာပေရင်ကျေးမှုပြပွဲစာအုပ်ရောင်းပွဲပျော်ပွဲရှင်ပွဲဒီလိုပွဲပေါင်း100ကျော်ကိုရာပြည့်အထိမ်းအမှတ်လုပ်ဖို့စီစဉ်ထားပေမယ့်ကတ်ယောဂါကြောင့်ဒီစီစဉ်တွေကိုနိုင်ငံပိုင်သတင်းဌာနတွေကနေပဲဖော်ပြခွင့်ရပါတယ်ပြည်တွင်းမှာကိုဗစ်ကတ်ယောဂါဖြစ်ပွားနှုန်းတန့်သွားတဲ့အချိန်ကဒီလုပ်ငန်းတွေပြန်စဖို့လိုခဲ့ပေမယ့်နောက်တစ်ချိန်ဖြစ်ပွားနှုန်းတိုးလာလို့ရုပ်မြင်သံကြားသတင်းစာရေဒီယိုတွေကနေလုပ်ဖို့ဆုံးဖြတ်ခဲ့ရကြောင်းရန်ကုန်တက္ကသိုလ်သမိုင်းဌာနပေါင်မောက်ကဒေါက်တာဇော်စိုးမင်းကပြောပါတယ်။အခုနှစ်တရာတည်တည်ပြည့်တဲ့ဒီဇင်ဘာ1ရက်ကနေ3ရက်မှာတော့ရာပြည့်ပွဲရဲ့ဒုတိယအစီအစဉ်အနေနဲ့ကျောင်းသားဟောင်းကြီးရဲ့မှတ်တမ်းတွေအမှုပညာစာပေလက်ရာတွေကိုခင်းကျင်းပြသထားကြောင်းလည်းသူကပြောပါတယ်
။ကုလုံပွဲတစ်ခုလုံးခြုံငုံပြောရရင်အဲရေဝဲကျွန်တော်တို့နားလည်တော့ဆိုရင်ဒါရာပြည့်ပွဲဖြစ်တဲ့အတွက်2019ဒီဇင်ဘာကနေခုပြောတဲ့2020ဒီဇင်ဘာအထိကိုပွဲပေါင်း100လောက်ပေါ့လေလုပ်ဖို့ကြီးမားတာရှိပါတယ်မူလာတုန်းကပေါ့နောက်ခုတော့ခုနကာယောဂပဲအခြေအနေကြောင့်မလို့အဲဒါအခက်အခဲမျိုးမျိုးကြားတဲ့ကပဲဖြစ်အောင်ကြိုးစားစီစဉ်ကြတဲ့အခါမှာဟိုစီတီကားကားပေါ့ခန်းခန်းနာနာပေါ့ပြိတ္တတွေနဲ့အုပ်ချဲချဲပေါ့မကျင်းပနိုင်တော့လည်းပဲအဲမနေ့ရနေမယ်ကျွန်တော်တို့ဆရာမကြီးတွေပြောတာကျွန်တော်မှတ်သားလိုက်မိတာကတော့ပွဲပေါင်း100မို့တော့ပွဲပေါင်း93ပွဲလောက်ကိုကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်။ဒါမဲ့လည်းသူရဲ့ size ကတော့ကျုံသွားတာပေါ့။တယောက်နဲ့နဲ့ပြိတ္တကတော့နည်းသွားတာပေါ့
။ကျူတင်ရိုက်ကူးထားရဲ့အစီအစဉ်တွေကိုလည်းဒီဇင်ဘာ1ရက်ညနေ9:00ကနေနိုင်ငံပိုင်သတင်းဌာနတွေကနေထုတ်လွှင့်နေရပါ။အင်္ဂလန်တက္ကသိုလ်တွေစနစ်တိုင်းဖွဲ့စည်းထားပြီးအေက400ရှိရဲ့ရန်ကုန်တက္ကသိုလ်ဟာ1942ကျော်ရီမှာအာရှရဲ့အထင်ရှားဆုံးတက္ကသိုလ်တစ်ခုဖြစ်ခဲ့ရပါ။ဗိုလ်ချုပ်အောင်ဆန်းဒေါက်တာဘာမော်ဝန်ကြီးချုပ်ဦးနုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဦးတန်လိုထင်ရှားကြော်ကြားသူတွေမင်းသူဝန်သိမ့်ဖေမြင့်ခင်မျိုးချစ်ကောလိဂျင်နေဝင်းတို့လိုစာပေအမှုပညာရှင်တွေအများအများမွေးထုတ်ပေးခဲ့ရပါအရှိအောင်အရှာနိုင်ငံသားတွေလာပြီးပညာသင်ဖူးရဲ့ရန်ကုန်တက္ကသိုလ်ဟာစစ်အစိုးရလက်ထက်မှာတော့ကမ္ဘာတဝန်းတက္ကသိုလ်တွေထဲမှာအဆင့်တစ်ထောင်ကျော်အထိရောက်ခဲ့ရပါပညာရေးသမဂ္ဂမြန်မာနိုင်ငံကြီးမှာပါအထင်ကရနေရာယူခဲ့တဲ့ရန်ကုန်တက္ကသိုလ်ရဲ့အခမ်းအနားကိုမေးပြောက်ထားလို့မရကြောင်းလဲ1988ခုနှစ်နောက်ပိုင်းကျောင်းသားလှုပ်ရှားမှုတွေမှာပါဝင်လှုပ်ရှားခဲ့တဲ့ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတဦးဖြစ်တဲ့ကိုမြရေးကပြောပါတယ်။အထူးသဖြင့်လက်ရှိနိုင်ငံရေးအပြောင်းအလဲတွေကိုဥတည်စေခဲ့တဲ့ကျောင်းသားလှုပ်ရှားမှုတွေမှာအဓိကနေရာယူခဲ့တဲ့ရန်ကုန်တက္ကသိုလ်ရဲ့တမိုင်းအစဉ်လာကိုအလေးထားဖို့လိုရလို့လဲသူကပြောပါတယ
်။ကျောင်းသားတမဂ္ဂရဲ့အခမ်းအနားမြန်မာနိုင်ငံလူ့လယ်ရေးကျူးပတ်မှုတမိုင်းမှာရောဒီလိုကဒီမိုကရေစီရေးကျူးပတ်မှုမှာရောအရန်ကိုအခက်အခဲကြတဲ့အဓိကကြတာဖြစ်တယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်1988လူလူတို့ချောင်းမှုကျောင်းသားလှုပ်ရှားမှုကြီးပေါ်လာလို့ အလူးလုံဆောင်မဆက်ဖြစ်တယ်အဲ့ဒီကနေမှကျွန်တော်တို့ကစောစောအခုဒီနေ့ခေတ်ဒီနေ့ချိန်ခါကိုရောက်လာအောင်လှမ်းခဲ့ရဖြစ်တယ်အဲ့ဒီမှာတော့ကျွန်တော်တို့ဘာကသာတကသာရကသာအဲကျွန်တော်အစရှိရဒီကျောင်းသားသမဂ္ဂတွေရဲ့အစဉ်အဆက်ပေါ့နော်ဟိုဖြတ်တန်းလာခဲ့တဲ့တမိုင်းကခြံလက်လို့မရဘူးအဲ့တော့ဒီဟာတွေကိုခြံလက်ပြီးပြောသွားခြင်းကတော့ကျွန်တော်မသိတော့ဘူးလို့ကျွန်တော်မြင်တယ်တဘာဝမကြဘူးလို့လည်းကျွန်တော်မြင်တယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ကျောင်းသားသမဂ္ဂတွေရဲ့အခန်းကဏ္ဍနဲ့အကျိုးကျေးဇူးကိုမေ့ကြအောင်ဆောင်နိုင်လို့ကျွန်တော်မြင်တယ်မကြိုက်ဘူးကျွန်တော်ဟုတ်လ
ားရန်ကုန်တက္ကသိုလ်ရာပြည့်အထိမ်းအမှတ်အတွက်2019ဒီဇင်ဘာ2ရက်မှာမြမကုံဆောင်တက္ကသိုလ်အဖြစ်ထိန်သိမ်းဖို့အရေးအသွေးရှိတဲ့တက္ကသိုလ်ပညာရေးစနစ်ဖော်ဆောင်ဖို့စွမ်းဆောင်ရည်မြင့်တဲ့လူစွမ်းအားအရင်းမြစ်ကိုမွေးထုတ်ဖို့အမျိုးသားစည်းလုံးညီညွတ်ရေးဖော်ဆောင်ပေးမယ့်ပညာရေးစနစ်ဖြစ်ဖို့တက္ကသိုလ်လုံးကောင်းကျိုးဆောင်ရွက်ပေးမယ့်နိုင်ငံတကာတက္ကသိုလ်ဖြစ်ဖို့စားရည်အချက်တွေကိုထည့်သွင်းထားတာပါနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကလည်းရန်ကုန်တက္ကသိုလ်ကိုနိုင်ငံတကာအဆင့်မီဖြစ်ဖို့အားလုံးကြိုးပမ်းကြဖို့လိုကြောင်းလဲဒီဇင်ဘာ1ရက်သူ့ရဲ့မိန့်ခွန်းမှာပြောကြားခဲ့ပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထက်ပါ